ဟုတ်ပါရှင်ဗျာနိုင်ငံတကာနိုင်ငံမှာလက်တော်ဖြစ်ဖြစ်နေတဲ့အခြေအနေတွေကိုထိထိရောက်ရောက်နဲ့အပေါ်လွင်ဆုံးဖော်ပြသိရှိကြတာကတော့နိုင်ငံရေးကာတွန်းတွေပဲဖြစ်ပါတယ်နိုင်ငံရေးကာတွန်းတွေကိုစစ်စစ်ကာတွန်းရေလိုလဲသိကြပါတယ်ဒီကနေ့ဖြစ်ပျက်ခဲ့တဲ့ရေးကြီးဖြစ်ရတစ်ခုကိုနောက်နေ့သတင်းစာတွေမှာကာတွန်းတွေကထိထိမိမိဝေဖန်ကြပါပြီအဲဒါကြောင့်နိုင်ငံတကာနိုင်ငံရဲ့လွတ်လပ်ပွင့်လင်းမှုနဲ့ဒီမိုကရေစီရေချိန်ကိုအဲ့ဒီနိုင်ငံရဲ့သတင်းစာကာတွန်းနိုင်ငံရေးကာတွန်းတွေကပြသနေတာဖြစ်ပါတယ်တခက်တခါကတော့မြန်မာနိုင်ငံမှာသတင်းစာကာတွန်းတွေကိုလူတိုင်းစောက်ပြီးတော့ဖတ်ခဲ့ကြရတဲ့ကာလတစ်ခုခေတ်ကံရှိခဲ့ဘူးပါလေမြန်မာရှေ့ဦးကာတွန်းဆရာကြီးတွေဖြစ်ခဲ့ကြတဲ့ရွှေတလီဥပချန်တော်အစဥဖေသိန်းဥမြစာဥငွေကြီးဥဝင်းထွန်းတို့လည်းအော်ပီဂျေဇော်မောင်မြေမျိုးရေးတို့အထိမြန်မာကာတွန်းသမိုင်းကြောင်းဟာရွှေထီးဆောင်ခဲ့ရတဲ့ကာလရှိခဲ့တယ်လို့ဒါမှမဟုတ်ခံထားရတဲ့ခေတ်နဲ့လည်းကြုံရက်ခဲ့ရကြုံရက်နေရပါလေအခုခါမြန်မာနိုင်ငံမှာဒီနှစ်ကစလို့နိုင်ငံရေးအသွင်သဏ္ဍာန်တွေအယောင်အသွေးတွေလှုပ်ခတ်လာတော့မယ်လို့ညွှန်လဲတာတွေရှိသလိုဇက်ကုံအသစ်ဆောက်ပြီးမဲပြပစိုးဇလက်ဟောင်းကြီးကိုပဲဆက်ပြီးတော့ကတော့မယ်လို့ယူဆတာတွေလည်းရှိပါတယ်ဒီလိုအခါသမယမှာနိုင်ငံရေးမြင့်ဝင်ပေါ်ထိထိမိမိပေါ်ကျွတ်နိုင်မဲ့နိုင်ငံရေးကာတွန်းမျိုးတွေပေါ်ပေါက်လာဖို့အရေးမညွှန်လဲနိုင်သေးပေမဲ့မြန်မာနိုင်ငံရေးမြင့်ဝင်နဲ့နိုင်ငံရေးကာတွန်းအဆက်ဆက်အကြောင်းရှေးပြည်ဟောင်းအောက်မေ့ဝယ်ပဲဖြစ်ဖြစ်ပြောဆိုကြည့်မယ်လို့စိတ်ကူးမိပါတယ်အဲဒါကြောင့်ကာတွန်းပညာရှင်တွေဖြစ်ကြတဲ့ကာတွန်းဥဝင်းထွန်းနဲ့ကာတွန်းဥနေမျိုးအေးတို့ကို RF ကဖိတ်ခေါ်ထားပါတယ်။ဥဆုံးပထမကာတွန်းဆရာကြီးဖြတ်သန်းလာရပုံနဲ့ကာတွန်းရဲ့သဘောသဘာဝတွေနဲ့ပတ်သက်ပြီးတော့ဆက်လိုက်ချင်ပါတယ်။ကြည့်ဆရာဥဝင်းထွန်းကြီးဒီဆရာအနေနဲ့ဒီကာတွန်းကိုဘယ်လိုပဲပုံစိတ်ဝင်စားတာလဲဆိုတာလေးနဲ့ဆက်ရအောင်လားခင်ဗျ။
ကာတွန်းကဒီလိုရခုနကဆရာပြောခဲ့သလိုပဲကျွန်တော်တို့ဗမာနိုင်ငံရဲ့ကာတွန်းအမိုင်းဆရာရွှေတလီဥပဇာနုခေကစားလာခဲ့တယ်လို့ပဲပေါ့လေကျွန်တော်တိတက်လဲအရွယ်ရောက်လာတဲ့ခါကျတော့မှတ်မှတ်ရရပြည်အောင်စုသတင်းစာဆိုတာကြီးသတင်းစာကြီးအကြီးကြီးပြကျွန်တော်မှောင်ဝါထိုးဖတ်လို့ရှင်အဲ့ပေါ်မှာလဲလို့ရှင်ကျွန်တော်တကူလုံးတော့မှခြုံပြီးရသတင်းစာကြီးဆိုတော့အဲ့မှာမှောက်မှောက်ပြီးတော့လူကြီးလူဖတ်တာပေါ့ဗျာအမှန်တော့တကယ်လဲဖတ်တတ်တယ်လည်းမဟုတ်ဘူးဒါပေမဲ့အဲ့မှာကာတွန်းရုပ်ကလေးတွေတော်တော်တွေ့ရဗျအဲ့တုန်းကအရုပ်ကလေးတွေကတော့ဘသူကာတွန်းရယ်လို့တော့တိကျမှမှတ်မိပြမယ်လို့ဒီသတင်းစာကာတွန်းတွေတွားပြီးတွေ့ရောအဲ့လေဒီစိတ်ဝင်စားတယ်ဗျကိုနားမလဲဘူးလို့အဲ့ယုတ်လေးကြီးကြီးရင်ကြီးရနေပြီးတော့ကျွန်တော်စစိတ်ဝင်စားတယ်လို့ပြောရမှာပေါ့လေအဲမှညံနဲ့မှနောက်တတိယလာတာကတော့ဆရာဥပချမ်းရဲ့ကတ်တုန်းနေဆိုတာနည်းလေးစတွေ့ဘူးလာတယ်ဒါပေမဲ့တကယ်တမ်းကျတော့တွေးကြည့်ရင်ကျွန်တော်မွေးတဲ့နှစ်မှာဥပချမ်းကဆုံးတာဆိုတော့ကျွန်တော်ကမှီခဲ့တယ်လို့လည်းမဟုတ်ဘူးပေါ့လေနောက်ပိုင်းကြတဲ့အခါကျတော့ပိုးပြီးတော့ဒီဆက်ကျော်တက်ရရောက်လာတဲ့အခါကျတော့ဒီကန်းကျတော့ကျွန်တော်ကတ်တုန်းဥဖေသိန်းတို့ခေတ်ကိုရောက်သွားပြီဆရာဥဖေသိန်းတို့ရဲ့သတင်းစာတို့စာဆောင်မဂ္ဂဇင်းတွေမှာရေးတဲ့ໂຕລົງວ່າບໍ່ຍາຈົນດີງເຊີນລົງວ່າ62ຄູນິດລောက်ສູ່ຈົນວ່າ10ນິດຕັນດີບາລောက်ສູ່ເນາະອ້າຍລົງວ່າອານາມະເຕງງິນກາສາຊອງດີຕິໂຊມາໂອອານາເຕງດີນອກໄປແນ່ນແນ່ລີ້ບໍ່ຈູຍາຈູຕື່ຍາມາໂອຕື່ລາເນາະຈົນສາອົກສາດານີ້ມາກັດຕົ້ນຢູ່ເລຍຈົນກໍອສວຍລ້ານລົງຜິດດາຈົນກັດຕົ້ນສຽຜິດຜູ້ດ້ວຍຕົ້ນບົກແກ່ເກດສາຕະຄູລູໄປຈົນເຖິງແກ່ລະ
ສຽນິມິໂອອີ້ຫາກໍກັດຕົ້ນກໍສາປີລະສຶກວິນສາລະແດ່ອຍູ່ແນ່ສຶກວິນສາລະບົງລີ້ປ່ຽບໆ
အာကျွန်တော်ကတ်တုန်းကိုဆက်ပြီးတော့စိတ်ဝင်စားလာတော့ဗျာ18 19နှစ်လောက်ဗျာအဲ့ချိန်မှာတကင်းစာတွေမှာပေါ့ဗျာနော်လုံတာဘူးတစ်ထောင်ကျင်းမုံပေါ့ဒီမှာအချင်းရှိတယ်ဗျာအဲ့တော့ဒီတကင်းစာဆိုင်ကြီးတွေကလည်းကြီးကြီးကအခုဖတ်နေတဲ့တကင်းစာဆိုင်တဲ့၂ဆလောက်ကြီးကြီးကနော်အဲ့ဒီမှာဒီကိုမြေစာတို့ကိုငွေကြီးတို့ပေါ့ဗျာအဲသူတို့ရဲ့ကတ်တုန်းပုံလေးတွေပိုင်းပါတော့ဒီပုံလေးတွေကိုကျွန်တော်တို့ကကြည့်ပြီးတော့အဲ့ကတ်တုန်းကိုကျွန်တော်ဆက်ပြီးစိတ်ဝင်စားတာပဲ
ဟုတ်ကဲ့အဲ့ဒီကတ်တုန်းကိုဆက်ပြီးတော့စိတ်ဝင်စားရတဲ့အကြောင်းရင်းတစ်ခုကိုပြောပါဆိုရင်ဆရာအနေနဲ့ဘာများဖြစ်မလဲခင်ဗျအ
ဲကတ်တုန်းရဲ့ဟာကိုဆက်ပြီးတော့စဉ်းစားရသူရဲ့တယောချက်ဗျကျွန်တော်မှတ်မိသလောက်ပေါ့ဗျနော်အဲ့လိုကကျွန်တော်သူကသမောက်ဝါရမားကိုလောင်နာလားမသိဘူးဗျကျွန်တော်ကောင်းကောင်းမမှတ်မိတော့ဘူးနည်းနည်းလေးကြာပြီဆိုတော့လေဒါပေမဲ့ तू ကဒီလိုတင့်ငါကြီးလားမသိဘူးဗျအဲ့ဒါကြီးကိုမောင်းလာတာမောင်းလာတော့ခါကျတော့ तू အမေကပြောတာကလေးလေးကိုကလေးလေးကမောင်းလာတယ်ဒီတင့်ငါကြီးကိုအဲ့မှာမေကပြောတယ်ဟဲ့ညို့ငါအတော်ဝယ်ခိုင်းလိုက်ဒါသမောက်ရမားဆိုင်မှာနင်းဘာလှုပ်လာတာလဲဆိုတော့ဘာအမေတဲ့အဲ့လူချင်းချင်းနဲ့ဒီတင့်ငါကြီးကတွဲယူရမယ်ဆိုလို့ तू ဒါဟုတ်ပါယူလာတာလို့ပြောလိုက်တဲ့ကာတွန်းများအဲ့ဒီမှာကျွန်တော်ကာတွန်းကိုဆိုတော့သဘောကျသွားတာ
ဗျဟုတ်တယ်ဟိုအဲ့ဒီတော့ကဒီမယူမနေရလေတွဲတွဲပြီးတော့ရောင်းတဲ့အနည်းမျိုးတွေကျွန်တော်လည်းပြုံရသေးတယ်လေအဲ့ဒါရဲ့ဟိုအကျိုးဆက်တရားဟိုမှာကျွန်တော်တို့မှတ်မိလားဆိုရင်ကျွန်တော်တို့ရောက်ခဲ့တဲ့ကလူပြိုကြီးတယောက်ဟိုနှုတ်ဘူးမဲပေါက်သွားတာမျိုးတို့ဘာလို့ပေါ့ဗျာအဲ့လိုမျိုးတွေကျွန်တော်အဲ့လိုမျိုးတွေမတော်မတည့်တယ်လေအဲ့လိုမျိုးတွေဖြစ်ခဲ့တာ
ဟုတ်ကဲ့ဟုတ်ကဲ့ဟိုဦးစင်ဘီးပေါက်တာမျိုးပေါ့ဗျာ
ကျွန်တော်တပ်ပြီးရဖြစ်သွားရင်ကိုယ်တော့ရက်ွက်ထဲမှာပစ္စည်းတွေဝယ်တာဖြတ်နေရပုံလိကတွေအကုန်လုံးကဒါဘယ်မှမဆိုဆံဝယ်စားလို့ရတယ်စီဝယ်စားလို့ရတယ်အရင်လွတ်လပ်တဲ့ဖြစ်ပေါ်အဲ့ ตอนนี้คิดสุบิยาซิซัวซาเตบีรอนอกตะคาดีตรุมัสลาคิดตะคิยอกตะคาจารอบาแลเปียจนเราบีบีบีซีคอร์ปอเรชั่นสุบิยอเลยยักกว่าไซน์เลยดิพ่นญาดิอ๋อบากะเลยเสียฮะเดเอ้ๆหุบยาเอ้ๆบาปะปะกะปะปะกะสุบิยอบีบีบีซีคอร์ปอเรชั่นสุล่ะเอ้อไซน์สุบิยอพ่นญาเลยพ่นเนาะไอ้ไซน์นี่พ่นมียองน่ะอิ่มบีเดคาจารอตรุตะมาวามาออกเปียงญาเลยเปียตะมาวามาออกซาบีเปียงเนอะเฉยมา ကျွန်တော်ကဆယ်တန်းမှာဘီနဲ့အောင်နေပြအလုလုကရတော့မယ်မိသားစုအခက်အခဲရှိလာတဲ့ခါကျတော့တဖေကရက်ွက်မှာလူကြီးဖြစ်တဲ့ခါကျတော့ဆရာသားဘီနဲ့အောင်တာတမောင်းမှာဆိုင်တိုင်လုတ်ခိုင်းပါဆိုပြီးတော့ထဲလိုက်တယ်ဗျအမှန်တည်းပြောလို့ရှင်ကျွန်တော်ဘာမှမတတ်ဘူးဗျထုံးတာတိုင်မဆက်လက်တကယ်ထုံးတာတိုင်လူကြီးသားတပည့်ဆိုပြီးကျွန်တော်ဆိုင်တိုင်ဖြစ်သွားရောနည်းနည်းရာလူကြီးမဟုတ်နော်အဲ့ရနေပြီ ဟုတ်ကဲ့အဲ့တော့တမမမစနေရဲ့မအောင်မြင်တဲ့ကိစ္စကိုလိန်ညာပြီးအောင်မာတယ်အောင်မာတယ်လုပ်ခဲ့တာတွေကျွန်တော်ကိုယ်တိုင်မျက်မြင်ကိုယ်တွေပဲဒီမှာစလာတစ်ခေတ်မှာလာစီဝေးတွေထိုင်ပါတယ်သူတို့တွေညာပြီးပြီးတော့ပြောဆိုနေရတာကြာမျက်စိအောင်နေဆိုတော့တိုင်ရကျွန်တော်ကလိန်ညာစေတိတာလာတယ်အဲ့တော့ဒီစိတ်တရားကြောင့်ဘာဖြစ်လဲဆိုတော့ပေါ်ထုတ်ခြင်းလို့ဖြစ်လာပေါ်ထုတ်ခြင်းလဲ Yangon Dawin Biva, so be your Miva who quit down be your. I don't know Yangon Debbie, Gadon Sapio, who choose out of here.
Okay, sir, and as yes, yeah. The Kazamu, Porto Chenes, and Dago, a counter for any Yama. The Chatacha and Dubinja Punta and the Sea Devil, Nazia Kriana told me, what to do, then told me, what to see, and told me, Sama Jim, Sashi the Pin, Pesa Jime, not dear Debos and the Sea Tan, see a Papilo di Cardum with which it has.
Okay.
ပုံနေနဲ့ပေါင်းတော့ငါကတုံးဆရာလုပ်တာကောင်းနေဆိုပြီးကိုယ်ကိုစုံချလိုက်တာဆရာနေမျိုးအေးကတော့ကာတုံးကိုကိုယ်တိုင်းရေးဆွဲခြင်းလားအောင်စိတ်စော်တဲ့အရာကောဘာမှဖြစ်မလဲဆရာကာတုံးကိုကိုယ်တိုင်းရေးဆွဲခြင်းလားဆိုတဲ့အရာကြတော့ဗျာခုနပြောသလိုပေါ့အဲ့လိုကာတုံးလေးဖိုက်တော့ကျွန်တော်ရင်ထဲကိုရောက်သွားတယ်ဗျာအဲ့ဒီခေတ်ကဖြစ်ပြနေတဲ့ပေါ့ဗျာဥပမာတမောင်းရမှာစနေကြီးပေါ့တမ ကတော့ဘာကြောက်လူကိုအချိုးဖြတ်ပြီးတော့ဆွဲရတယ်လဲဆိုတော့ဟိုဆရာမေးတဲ့ထဲမှာလည်းဟိုပါနေကြဗျာကတ်တုန်းဖြစ်နေလို့ပဲနော် ตัวที่ไม่เข้าหูสุรุราก็เนี่ยการจงย่อยการจงมาหาตาสุรบ้านเนี่ยมั้งล่ะหาตาสุรบ้านเนี่ยสุรุขาจารุจันทรุปจีได้จูจูปงใจยีทำเนี่ยสุรุสิเนี่ยสิเจ้ามาไอ้ชูชาจามาเทียบกันไอ้ยูเอ๋ชูเทียบกับสวยเลยเจ้าอุมาขันากัวอีอุกองเอ๋ชูเทียบกับอะไรเงี้ยนี่ไม่บอกเจ้าแต่มุจีนี่ไม่บอกเจ้าแต่มุกอว่าขันากูเทียบกับนั่นสารุจีนี่ไม่บอกเจ้า
แล้วก็เลี้ยงพี่นี่พี่ไม่บอกเจ้าไอ้ลูกสาวปริจักษ์สวยสาวเลยสิเลยเจ้าถ้าลูกมีอะไรกันเนี่ยว่าสิ่งนั้นทำบ่เจ้าขนาดเด็กเลยเลยป่วยเลยเจ้าแล้วก็ต้องเอาจิโนรัวไปเจอเลยจิโนรัวชูเขียวอยู่ป่ะจิโนรัวช่วยดีช่วยได้จิโนรัวสีเลยป่ะเจ้าโอเคโอ้โหอย่าตีโยเลยลูกเลยปุ๊บเดียวสิจิโนรัวปุ๊บเดียวป่ะป่ะป่ะป่ะป่ะป่ะป่ะป่ะป่ะป่ะป่ะป่ะป่ะป่ะป่ะป่ะป่ะป่ะป่ะป่ะป่ะป่ะป่ะป
ပြီးရုပ်ပုံပေါ့လူနဲ့ချိုးစားတူတဲ့ပကြီးရုပ်ပုံနဲ့စခဲ့ကြတာပါလူပကြီးရုပ်ပုံနဲ့စခဲ့ပြီးမယ်လို့အဲ့ဒီထဲမှာလူရုပ်ပုံကိုပို့ပြီးတော့ဒီအသေးစိတ်ဆွဲတဲ့ဘက်ကိုမသွားဘဲနဲ့သူကလူနဲ့တူဖို့အထက်လူရဲ့ပြောဟန်ဆိုဟန်အမှုရာ action ကတော့ရဲ့အိုင်ဒီယာကိုပေါ်ရခါကျတော့အဲ့ဒါကိုကြံနေပကြီးဆန်းနဲ့လိုင်းကိုရှော့ရှော့ပြီးတော့မမြင်လုံးသလိုရှင်ပို့ပြပြရင်ဒါပို့ပြမြင်လွယ်ဟာပြောရင်လည်းပို့ပြီးတော့ဟလာပါဇက်ကိုပို့ကြဲကြဲလေးလှုပ်လိုက်လို့ရှင်ပို့မြင်လွယ်တယ်အဲ့တော့အဲ့လိုခြေကရင်ရင်ရနေပြီးတော့ကျွန်တော်တို့ကတကယ်လူနဲ့နှိစတဲ့ပုံဟာနေပြီးတော့ခွဲထွက်ပြီးတော့ပြောင်းလဲလာတယ်လို့ကျွန်တော်ယူဆတယ်နောက်တ ตัวเนี่ยดูจีก้องโหเนี่ยเนี่ยเนี่ยนครนครเนี่ยบาเว้ยถ้าเป็นแม้ลูกจีก้องโหตัวเล่นหลาเลยไลน์เนี่ยโหปูช่อจริงอาเพียงศีลเลี้ยงพี่รอกูป략จริงเนี่ยไอเดียโหปูพี่รอเที่ยวเด้อสออ่าช่าตุ่ยหลาได้คามาตัวเยไลน์โหช่องๆตัวได้คาจ้ะรอนอกอโชซ่าบ่เปียงหลาเราครับตะบลุอโชซ่าเนี่ยปูจริงศีลจริงเปียงหลาไปมั้ยลูกโหตะเยยี้โหลตะสีโหลย้วยซองนี่แหละดีเนื้อจี้จ๊อกทุบหลาโหบ่ลุกจ๋าบ่าว
ตัวเนี่ยดูจี้ก้องโหเนี่ยเนี่ยเนี่ยนครก้องเนี่ยบาเว้ยถ้าเป็นแม้ลูกคุณน่ะรู้ปูจริงศีลจริงเนี่ยชูซาเปียงจริงอ่ะรอดีตะสั่นหากระต้นเสียหากูไปหันให้ถွှင်ทวายเนี่ยปูเปียงเล่นละเลยลูกจนเทมาถ้าสมมุติเสียกระต้นสู่ล่ะก็สีเนี่ยบ่าวเนี่ยมาสีนี่จริงเนี่ยกูเป้ลุลละนี่แต่ตะบ้อรู้เปียวมาปะเนาะ
โอเคๆบูเปียวลุลละละยีล่ะบ่าวสู่ตัวโหอยุกกูอสละยีตรงกูตะบ้อว่าจ่าได้ลูกเดียวจองยีจ่าล่ะแท้
ကျွန်တော်တို့ကတော့ဒီကတ်တုံးဖတ်တဲ့ပြည်သက်ဆိုတော့ဒီပြည်သက်နေရာကပေါ့နော်ဆရာဆိုတော့ကတ်တုံးတွေကိုဖတ်ပြီးဆိုရင်ကိုနှစ်သက်သဘောကြပြီနောက်သူလူလက်ရဟိုလက်ပါမယ်နောက်သူသူ့ရဲ့ဒီအတွေးအားလက်ပါမယ်ပေါ့အဲ့တော့ဖော်ပြတဲ့အကြောင်းအရာတွေရောလက်အချက်သူ့ရဲ့ဟိုတရားပုံတရားဒီပါလိမထင်ပါတယ်တရားဒီပုံမှာအခြေခံပြီးတော့ကျွန်တော်တို့ကကိုကျန်တဲ့သက်ပြီးဆိုရင်အဲ့တော့ကတ်တ di kadung kong tepung ye, di adika ingajat di ka palingan si mana siya?
Jono siya siya ye di ton tempung ne bolis turu ye pyo jamu ye ku mata ge amu ya turu si no. Kadung kong tu kuwa ro yo ji ta te lem ho bu. Jong ya ita te ji lem ho bu. Alung a laike mu ni mu siya ma. Nan tu kuwa ji le jong ya oma nengan isu ora. Nengan ya la di ni chen ni le yu kao bu e su si. Yu kao bu e jong ya u. ยีเนี่ยมากว่าลูกเรียกคันซ่าเรียกเฉลยพี่อ่ะมั้ยนับพี่ว่าไอ้ห่าโหแล้วปูปอลงอ่ะมั้ยพี่รอดีกะก็มาโหพอลีดีอ่ะเนี่ยปัดตะลุเซ็ดซ่ออยู่มาลุขอได้จนเราหูฮาตัญญานนี่แหละปูพี่ชวนอ่ะมั้ยไอ้ฮาตัญญานชวนเนี่ยเนี่ยเอาจาเปียวเอาลุชิงดีฮาตัญญานชวนเนี่ยกระดงปูเนี่ยจนเราประมาณปีเนี่ยอาชาก็ปูพี่รอหล่นหมดเลยดีอีน้องเนี่ยก็ปูเนี่ยฮาตะเตะตัวปูสเตอร์ซันเนี่ยลุรอคันซ่ามีเปียวปอลีสอ ไอ้บ่เฉลเลยไม่อ่ะมั้ยพี่ไม่อ่ะมั้ยแล้วคุณน่ะบีเยอะจ้องอย่างเลยปอลงอ่ะมั้ยนั้นทุกข์กระดงอ่ะแหละเปล่าเอาลูกศีลตัวตู้เยไลเซนก็ตัวตยอราเวไลเซนก้าวหนาวยีโหลเหมียวชูยินหนาวเวถอกปะโหลอย่างไอ้တော့เปล่าเย็นเนี่ยดีวีก็เวจ้องเนี่ยชูยินจักกูถอกปะดาเวพี่อ่ะมั้ยวีก็เวเอามินหนาวกระดงนี้เนี่ยปั่นปูบียีโหลศีลจนเราดากระดงโหลเปล่าโหลไม่อ่ะถ้าสมมุติอย่างเสียเดี๋ยวรู้ว่าบ่เนาะดูปีกระดิเนี่ย ကျွန်တော်အနေနဲ့တိကျပြီးမဆက်လာတခင်မှာမဆက်လာတရင်ဆိုင်မှာရှိခဲ့တာကြီးကတော့မဟုတ်ပါဘူးဒါသူတို့ရဲ့မဟိုမိုးရွာနေတဲ့စပါးတွေဟိုလာဟိုကအမိုးကအောက်ပူကြတာလို့ဘာလို့ဒီခါကျတော့လေဟိုထောက်ခံတဲ့ကတ်တုံးမျိုးလေးကြီးอ่ะအဲ့ဒါကတ်တုံးမဟုတ်ပါဘူးအဲ့ဒါသူတို့အတွက်ပိုစတာကတ်တုံးအယူတွေနဲ့ဒီဖို့ပြီးသွားတာပါပဲကတ်တုံးဆိုတာနိုင်ငံရေးဖြစ်စီလူမှုရေးဖြစ်စီကြီးတ
ဒီကောင်းတာကိုချီးကျူးတဲ့အနေနဲ့ကတ်တုံးကြီးပါတယ်ဒီကောင်းတာကိုချီးကျူးတဲ့အနေနဲ့ကတ်တုံးကြီးတာကျွန်တော်တို့မတွေ့ပါဘူးအဲ့ဒါလည်းကတ်တုံးကြီးလို့မရပါဘူးသူတို့ကဂျိုးဂျူကတ်တုံးဆိုပြီးတော့ဟိုသူတို့မန္တလေးဂျိုးဂျူကြီးကတော့ဒါကျွန်တော်တို့ကတ်တုံးလို့မယူစားဘူးဒါဆရာနေမျိုးကြီးခင်ဗျကျွန်တော်တို့ဒီမဂဇင်းတွေမှာလည်းကတ်တုံးကြီးတွေ့ရတယ်ဆိုတော့ကတ်တုံးမျိုးစားတွေမျ
ไอ้หลองเนี่ยเต็มอยู่บ่ไอ้ดาတော့ဗျာဒီများတွေကိုရေသွန်းတွေးတယ်တိခါဗျာเนาะပြီးတော့စကန်ရဗျာအဲ့စကန်ရကြတော့လောကကိုရေသွန်းတွေးတာဗျာပြီးတော့ဥမာဆိုတာရှိတယ်ဗျာဥမာကြတော့ကိုယ့်ကိုရေသွန်းတွေးတာပေါ့ဗျာဒါတော့ကာတွန်းရဲ့အချုပ်ပဲလို့ကျွန်တော်ထင်တယ်ဗျာအဲ့နောက်ကွဲသွားမှာပေါ့ဗျာဥမာပေါ့ဂျွန်ညာကာတွန်းလို့ဟုတ်လားအခြားပေါ့ဦးခုနပြောစနစ်ကိုလောင်တဲ့ကာတွန်းလို့န
တို့တော့အဲ့ဒီ၃မျိုးတည်းကဟိုဆရာနေမျိုးအေးဖန်တီးရှင်ဆုံးအမျိုးအစားကဘယ်လိုမျိုးစားများဖြစ်မလဲခင်ဗျအ
ဲကျွန်တော်ပြောကြတော့ဗောဗျာအဲကျွန်တော်ဝါသနာပါတာဗောကျွန်တော်အထူးဗောဝါသနာပါတာကတော့ကမောက်ကမဖြစ်တဲ့အရာမှန်သမျှဗောဗျာ
ကမောက်
ကမဖြစ်တဲ့အရာမှန်သမျှကိုကျွန်တော်အဲ့ဒါပြောချင်တာပဲဗျာ
ဒီလိုပါခင်ဗျကျွန်တော်တနည်းအားမတွေ့ဘူးဒါလေးတခုရှိလို့ပါဒီဟာသားတွေအသားမျိုးစားတွေရှိတဲ့အနေတဲ့ခုနကဆရာနေမျိုးအေးပြောတဲ့အတိုင်းဗောနော်
ဒီ
လူနဲ့လူသဘာဝကိုသေရောနိုင်တဲ့ဟာတာမျိုးကတော်တော်လေးမြင့်တယ်သူပြောကြဆိုရတာကြားဘူးလို့ပါ
ကျွန်တော်ပြောတဲ့ဟိုစနစ်ကိုလောင်ညင်တယ်ပေါ့အဲစနစ်ကလည်းဘယ်လိုလုတာလဲလူတွေပဲလုတာပဲဗျာအခုမှကျွန်တော်မတရားမှုကိုကျွန်တော်ပြောညင်တယ်ပေါ့ဗျာအဲမတရားမှုကလည်းဘယ်လိုလုတာလဲလူတွေပဲလုတာဟုတ်ဗျာလူတွေပဲလုတော့အဲလူတွေကိုလောင်တဲ့အလောင်ကကျွန်တော်တို့အင်မတန်မှကာတုံးမှာတော့နံပါတ်7လောက်ရှိမယ်ဆိုကျွန်တော်ယူဆတာပဲပေါ့ဗျာ
ဆရာဦးဝင်းထွန်းကြီးကာတုံးကောင်းတစ်ခွက်ကဘာတွေလုပ်နိုင်တယ်ဆရာဒီကာတုံးကောင်းတစ်ခွက်ရဲ့ဒီစွမ်းအတ္တိအကြောင်းကိုသိပြရစေ
ကတုံးကောင်းတစ်ခွေရဲ့စွာတတ္တိကတော့နမူနာဖြစ်ကျွန်တော်ဘဝတတန်းဆောင်မှာမှတ်မရရှိရလေးနှစ်ခုပြောပြမယ်ကျွန်တော်ရဲ့တတန်းမမီရတဲ့ဆရာကြီးအကြောင်းပြောတာတဲ့ကျွန်တော်ရဲ့အနိကဆုံးဆရာကြီးဖြစ်တဲ့ကတုံးဆရာဥဖေသိန်းနောက်ကျွန်တော်ကတုံးဆရာဥဖေသိန်းကိုကျွန်တော်ကိုယ်တိုင်ကိုကြိုက်ခဲ့တဲ့ Hard Block ခေါ်တဲ့အမေရိကန်ကတုံးဆရာကြီးတယောက်ရယ်သူ့ရဲ့ကတုံးနဲ့ဥဖေသိန်းရဲ့ကတုံးနှစ်ခုအကြောင်းကျွန်တော်ပြောပြမယ
်ဟုတ်ကဲ့
Hard Block ရဲ့ကတုံးကကဘာမှာအထင်ရှားဆုံးဖြစ်ခဲ့တဲ့ဂျဝါဒါကိအရေးခင်မှာသူ့ရဲ့ကတုံးတွေဟာရှန်ရှန်တောက်ထိရောက်အောင်ရေးနိုင်ခဲ့ပြီးတော့အဲ့ဒီသမဏကြီးပြုတ်ကြမှုပေါ့လေဒီပေါ့လေသူ့ရဲ့သမဏမပီတာတဲ့သမဏပြုတ်ကြဖို့အတွက်သူ့ရဲ့ကတုံးတွေဟာဒီသတင်းစာမှာကတိတိရရောက်ကိုပဲရေးသွားနိုင်ပရိသတ်ကလည်းကြိုက်တယ်ရေးတဲ့အချက်လက်ကလည်းမှန်တယ်သမဏအဲ့ရဲ့ချုပ်ရင်းချက်သမဏနဲ့အဖွဲ့ရဲ့ဒီမဟုတ်မတရားလုပ်တာတွေကိုလည်းပေါ်လွင်အောင်ရေးတဲ့အတွက်ဒီသူ့ရဲ့ Hard Block ရဲ့ကတုံးဟာဒီအမေရိကန်နိုင်ငံကြီးရဲ့အဲ့တမရာကြီးပြုတ်ကြတဲ့အရေးခင်မှာအဓိကပါဝင်တဲ့အကြောင်းအရာတစ်ခုလို့သူကိုယ်တိုင်လည်းသတ်မှတ်ကြတယ်။ဒီအမေရိကန်တမန်ရာကိုပဲအသိမှတ်ပြုတ်တယ်။နောက်ဟာဘလော့ကိုယ်တိုင်လည်းအဲ့လိုကိစ္စကြီးနဲ့ပတ်သက်ပြီးတော့ကြောင်မြောင်းအောင်ရေးနိုင်တယ်ဆိုပြီးတော့ပူလစ်ဇာဆု၃ကားလောက်တောင်ရနော်။ဒါကာတွန်းတစ်ခုရဲ့ထိရောက်တဲ့အောင်မြင်မှုအမေရိကန်ရဲ့နိုင်ငံကြီးတမန်ကြီးကိုပြောင်းလဲသွားနေတဲ့ကာတွန်းဆရာတယောက်ဖြစ်ခဲ့တဲ့သူ့ရဲ့ကာတွန်းတွေပေါ့လေ။ခါကျွန်တော်တို့ရဲ့ဗမာပြည်ကနာမည်ကျော်ဆရာဥဖေသိန်းရလေ။ကျွန်တော်တို့ရှေ့လေးလုံးကတော့သူ့ရဲ့ဘဝမှာ5လေးလုံး5ရက်5လ55 6ရက်6လ66 9ရက်9လ89စသဖြင့်သူကအမြဲတမ်းမလွတ်တမ်းရေးခဲ့တဲ့ဆရာကြီးရှေ့ရက်ရှေ့လ88မှာသူရေးခဲ့တဲ့ကာတွန်းတွေဟာအားလုံးနဲ့မှတ်မိနေကြပါလိမ့်မယ်။ထိထိရောက်ရောက်လည်းရှိခဲ့တယ်။အဲ့အချိန်ကမှဖြစ်တဲ့အဖြစ်ပြက်နေလေ။တရက်ဖြစ်စေတရက်ဖြစ်စေဖြစ်ခဲ့တယ်။ဒါပေမဲ့လို့အခုစစ်အာဏာရှင်အစိုးရကဒီကာတွန်းဟာချိန်ခါပေါ်လီပြီးခဲ့တဲ့ကာတွန်းမဲဆိုပြီးတော့မျိုးကြီးစွာနဲ့ဓာတ်ရိုက်ကောသွေးဝါးရီကောနှိပ်စက်ခဲ့တဲ့ခါကြတော့အဲ့ကာတွန်းဟာပြောင်ပြောင်မြောင်မြောင်ရေးခဲ့တဲ့ကာတွန်းလေးတစ်ခုဟာဗမာပြည်ရဲ့နိုင်ငံရေးကိုတော့မပြောင်းလဲနိုင်ဘူးသူ့ဘဝကြီးတောင်းနေသွားတယ်ဗျာအဲ့88နောက်ပိုင်းကစားပြီးသူဘာမှမလုပ်ရမရေးရတော့ဘဲနဲ့หนีသွားတယ်ဆိုတော့ဒီဟာကာတွန်းတစ်ခုရဲ့အောင်မြင်မှုဟာအားလုံးကတော့သဘောကျရပြီမယ်လို့သူ့ဘဝအတွက်တော့တော်တော်ထိခိုက်သွားတာပဲဒီကာတွန်းဆရာနှစ်ယောက်ဟာကျွန်တော်ဘဝမှာတော့ မမေ့နိုင်တဲ့ကတ်တုန်းဆရာနှုတ်ပါပဲ
မြန်မာနိုင်ငံမှာကတ်တုန်းရည်လိုစပြီးတော့ပေါ်ပေါက်လာခဲ့တာဘယ်တော့လောက်ကပါလဲဆရာနေမျိုးကြီးခင်ဗျအ
ဲကျွန်တော်လေးလာမီးစလောက်ကတော့ဗျာဟို1918ခုနှစ်လောက်ကဖြစ်နေဗျာအဲဒုရီယာမာလီဗာကြီးမြတ်တော်တုံးကြီးဘာသာတမူခဒီပနီပေါ့ဗျာတော့ဟိုဆရာကြီးဗာကလေးဖြစ်ပါလေ
ဟုတ်ကဲ့
တော့သူရေးတာပေါ့အဲ့ဒီကနေပြီးတော့ကတ်တုန်းကျွန်တော်တို့စလာပြီးတော့အဲ့နောက်ပိုင်းမှာကျွန်တော်တို့တကယ်အရှင်ဝါနဲ့ပေါ့ဗျာဟိုနိုင်ငံရေးကတ်တုန်းတွေရေးပြီးတော့ကျွန်တော်တို့ဖြူဖြူခြားခြားကြီးပေါ့တကယ်တိုက်ပြီးနဲ့အဝန်ကဘာနဲ့အဝန်ကျွန်တော်3ပြမိတာတော့ဆရာကြီးဥပဒေမယ်ဗျာ
ဟိုတကယ်တခါတုန်းကအင်မတန်ဟိုမြန်မာပြည်တဝမ်းမှာတမ်းကြီးခဲ့တဲ့အင်မတန်နဲ့လူချင်များခဲ့တဲ့နောက်ပြီးတော့တတိုင်းပြည်လုံးကိုလည်းပွဲကြစီခဲ့တဲ့ကတ်တုန်းဆရာကြီးဥပဒေကတော့တခက်မှတယောက်ပါပဲဗျာဒီဥပဒေရဲ့ကတ်တုန်းတွေကဒီဆရာနေမျိုးကြီးအကျိုက်ဆုံးကတ်တုန်းလေးဘာမှဖြစ်မလဲခင်ဗျာ
ဆရာကြီးဥပဒေကတ်တုန်းတွေကတော့တော်တော်များများတော့ဖတ်ဖို့ရပါဗျာဆရာရေးတဲ့ကတ်တုန်းကလည်းနည်းနည်းများတယ်ဗျာကြိုက်တာလည်းများတယ်ဒီအဲ့ဒီမှာသူဆရာရေးခဲ့တဲ့ဟာမှသူ1948ခုနှစ်လောက်ကသူရေးခဲ့တယ်ဗျာအဲ့ရေးခဲ့တဲ့ကတ်တုန်းကဘာလဲဆိုတော့တော့ဗါလေမြန်မာပြည်မှာပေါ့ဗျာကျွန်တော်တို့အသင်းဖွဲ့တွေအမျိုးမျိုးသူကပေါ်နေတယ်ဗျပေါ်ပြီးတော့မှတခါအဲ့အသင်းဖွဲ့တွေကလည်းသူကအဲမငြိမ့်ဘူးပေါ့ဗျာမငြိမ့်ကြောက်ပေါ့အဲတယောက်တစ်မျိုးဒီကြောင်တစ်ခါသာဆိုသလိုကျွန်တော်တို့ဖြစ်နေတဲ့ခါကျတော့အဲ့ဒီမှာဆရာကဒီဟာကိုသူကညည့်ဆေးချင်တာပေါ့ညည့်ဆေးချင်တဲ့ခါကျတော့သူကတ်တုန်းတစ်ပုဒ်သူရေးတယ်ဗျအဲရေးတဲ့ခါကျတော့သူကဘယ်လိုရေးတာလဲဆိုတော့မင်းကစကားပြောနေတာပေါ့ဗျာအဲ့သူဇက်ကောင်ဥဖြောက်စိတ်ကြီးပေါ့သူကဘယ်လိုပြောလဲဆိုတော့ဗျာညညကြီးဆိုတာကိုပေါ့သူသဘောကျတယ်ဒါပေမဲ့သူအနေနဲ့ဆိုလို့ရှိရင်ပေါ့အခုရှိနေတဲ့ရေဘော်ရေပါစပါလာရေတောင်သူလေသမားရေဆိုရှယ်လီရေကွန်မြူနီရေအားလုံးပါတဲ့ဘောလက်တောင်လက်နဲ့ဆိုပြီးတော့အဖွဲတစ်ခုတည်းဖွဲ့လိုက်ချင်တော့တာပဲဗျာဆိုပြောလိုက်တဲ့ကတ်တုန်းဗျာနော်ဒါကျွန်တော်မှတ်မှတ်ရရရှိတယ်အဲ့တော့ပါလဲကျွန်တော်တို့ရေဘော်ဖြူလို့ပါစပါလာလို့ဟုတ်တောင်သူလေသမားအဖွဲ့ကြဆိုရှယ်လေအဖွဲ့ကွန်မြူနီအားလုံးဒီနိုင်ငံမှာကိုယ်ကိုယ်တည်းတည်းတွေဟုတ်ပြကျောင်းတက်တော့မညီမညွတ်ဖြစ်နေချင်းလားဒီဓာရီကိုရေးလိုက်တာဗျဟု
တ်ကဲ
့အဲဒုတိယလားပမာခေလားကျွန်တော်အဲ့ဒါတော့မမှတ်မိတော့ဘူးဗျဟု
တ်ကဲ့
ဟောကျွန်တော်တို့ကလည်းအဲ့ဒီကမမွေးသေးဘူးဗျကျွန်တော်ဒါပြန်ပြီးတော့ဖတ်ရတဲ့ကတ်တုန်း
သူရဟူဥပဒေကတ်တုန်းဘောကျုပ်ထဲမှာလည်းပါပါတယ်အဲ့ဒီဟာလေးလေ
ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်တယ်ဟုတ်ကဲ့ဆရာဝတ်ထွန်းချက်တဲ့ဥပဒေကတ်တုန်းကဘာခင်ဗ
ျဆရာကြီးဥပဒေရဲ့ကတ်တုန်းတွေကတော့သူရေးခဲ့တဲ့ကတ်တုန်းတွေဟာဒီနေ့ဒီထိရောက်တယ်လို့ဝင်ဗျာဟိုတုန်းကပါလီမန်မတ်ဒီအကြောင်းဟိုတုန်းကဟလာနိုင်ငံရေးအကြောင်းတွေကိုရေးခဲ့တဲ့ကတ်တုန်းတွေကိုအခုပြန်ဖတ်ကြည့်အခုမတရားမှုတွေနဲ့တော့ပြီးတော့ညှို့နေပါလိမ့်မယ်အဲ့တော့အဲ့လောက်ထိအောင်သူကခင်မိသေးတဲ့ကတ်တုန်းတွေပါအဲ့ဒီထဲမှာအကျိုက်ဆုံးကတော့အဲ့မှာဗျာရသေးကြီးဥဖြောက်စိတ်ဆိုပြီးတော့ဇက်ကောင်လုပ်ပြီးရေးခဲ့တဲ့ကတ်တုန်းလေးတစ်ခုမှာဟလာရသေးကြီးကပေါ့လေဒီကို့လူတွေကိုပဲပြန်ပြီးတော့သူဟိုထိကြိုက်ဆော်နေတဲ့သဘောကိုသူကဆိုးလို့နေတာပေါ့လေအဲ့တော့ကုပ္ပံကုံလှန်ထောင်းတာဘာကောင်းလဲလို့ပြောတယ်ပေါ့အဲဇက်ပြောတဲ့ခါမှာရေတရဟာကုပ္ပံကုံလှန်ထောင်းတာကောင်းတယ်မောင်ရဲ့ဟော်ကြည့်မြေပေါင်ကထောင်းနေတော့တို့ဟိုမှာနားလို့ထားပါတယ်ဟောငါပေါင်ကထောင်းတော့တော့တယ်ဟောတာတာလေးတွေထောင်းနေတယ်ဘယ်တော့ကောင်းလဲဆိုတော့ဒီကတ်တုန်းလေးကအဲ့လိုပဲဒီဘာပြောပြောပေါ့နိုင်ငံရေးနယ်ပဲကြည့်လူငယ်ကြည့်ပြီးဒီနေ့ဒီကအမှတ်ရခြင်းစရာကောင်းတဲ့ကတ်တုန်းလေးတစ်ခွက်ပါဗျာ
ကတ်တုန်းစရာတယောက်မှထားရှိအပ်သောသဘောထားပေါ့နော်ဆရာနော်သူ့ရဲ့မူလိုပဲပြောမလားကျင့်ဝတ်သီလလိုပဲပြောမလားအဲ့တော့ကတ်တုန်းဆရာတို့ရဲ့မူကျင့်ဝတ်သီလသာရှိရသောသဘောထားကဘာများဖြစ်မလဲဆရာ
ကတ်တုန်းဆရာရဲ့ကျင့်ဝတ်သီလပေါ့လေကျွန်တော်တို့တင်းတင်းတုံတုံနဲ့အချက်လက်ကြီးတိတိကျကျကြီးသတ်မှတ်တယ်လို့မဟုတ်ပေမဲ့လို့ကျွန်တော်တို့ရဲ့ဆရာကြီးကပြောခဲ့ဘူးကတော့ကျွန်တော်တို့ကတ်တုန်းရေးမယ်ဆိုလို့ရှိရင်ကိုရေးတဲ့အချက်ကမှန်ရမယ်ကိုရေးမယ်အချက်ကဆိုကိုရဲ့မြင်တဲ့ဘက်ကမှန်ရမယ်ဥပမာလူတယောက်ကိုမှားတယ်လို့ထောက်ပြမယ်ဆိုရင်ဟိုလူတကယ်မှားရမယ်မှားတာဖြစ်ရမယ်သို့မဟုတ်ကိုကလည်းသူ့ကိုမှားတယ်လို့မြင်တဲ့အမြင်မှန်မယ်အဲ့လိုမမှန်မင်းနဲ့တော့မရေးနဲ့သူကကိုအဲ့လိုမှန်လို့ရှိရင်တော့ကိုရေးဆိုတာကတော့အဓိကဘာလဲဆိုတော့ကိုရဲ့အမြင်မမှန်ကန်မင်းနဲ့ကိုရဲ့အယူအဆမမှန်ကန်မင်းနဲ့ခင်မင်းချက်ကိုမရေးနဲ့ဒါကျွန်တော်ကိုဒီနိုင်ငံရေးကိုဘာလို့ကတ်တုန်နဲ့ရေးမယ်ဆိုရင်ဆရာကြီးကပြောခဲ့တာနောက်တစ်ခုကကျွန်တော်တို့ကပါစင်နယ်ဆန်နဲ့ဒီကိစ္စပေါ့လေတယောက်ရဲ့အားနေချက်ပေါ့ဟိုမှာမှဆိုရင်ခြေထောက်ထော်နေတာမျိုးလုံးတစ်ဖက်ကန်းတဲ့နိုင်ငံရေးသမားစသဖြင့်ပေါ့အဲ့လိုဟာမျိုးကိုအခြေခံပြီးတော့ကတ်တုန်းနဲ့မရေးနဲ့သူ့ရဲ့ဒီကိုရေးမဲ့ကတ်တုန်းဆရာတယောက်ရဲ့ပါစင်နဲ့ချွေးင်းချက်ကိုမလုံးမိစေနဲ့မထဲမိစေနဲ့ဆိုတဲ့သဘောလေးတွေရှိတယ်။အဓိကကတော့ကျွန်တော်တို့သင်ပေးခဲ့တာကတော့ကောင်းမြင်မြင်ဆိုးမြင်မြင်ကိုကရိုးသားရမယ်။တန်ရှင်းစင်ကြယ်ဆိုတာမြင်ရမယ်။မှန်ကန်ရမယ
်။ဟုတ်ကဲ့ကတ်တုန်းဆရာတယောက်ရဲ့သီလချင်းဝင်တဲ့ပတ်သက်ပြီးဆရာနေမျိုးရဲ့အမြင်ကိုလည်းသိပြရစေခင်ဗ
ျကျွန်တော်တို့ကတ်တုန်းဆရာဆိုတာသူပြည်သူလူထုဘက်ကပဲမမလူရက်နေရမယ်မတရားတာမှန်တယ်ဗျဥပမာအစိုးရမတရားရင်အစိုးရမတရားပါတီမတရားရင်ပါတီ ဒီရဆူရမိုင်းနဲ့ဆူရမပါတီမိုင်းနဲ့ပါတီအမဒီလိုသူကဖဲမလိုက်ပဲနဲ့ပေါ့ဗျာအမှန်တရားလမ်းကြောင်းပေါ်မှာတစ်ခုတည်းပဲသူကတဲ့နေရာမှာဆိုရင်ပြင်လို့တော့သူမှရှိခဲ့ဗျာအစီအရေးရှိတူလေးကဒီကတော့သဘောသဘောပေါ်ပြောထားတဲ့နေရာမှာအပွင့်လုံးလုံးနဲ့ရှင်းလင်းဆုံးပဲဗျာဗါလေဒီလိုထိတ်ကုန်မြပြေရလို့မှမစောဟုတ်တယ်မှန်ရတွေ့လို့ရေးရပါတော့နားလုံးတွေပေါ်ပေါ်ကပါမိသူဆဲဆူတလ
ဟုတ်ကဲ့ခင်ဗျာကဲကျွန်တော်တို့ခုအချိန်လက်တော်လေးလည်းနေသွားပြီဆိုတော့အခုညီလုံးအနေနဲ့ကျွန်တော်တို့ရဲ့ဒီ RFA ပြည်သက်တွေကိုဆရာညီမျိုးကြီးအထူးထွေပြောစရာရှိတယ်ဆိုရင်လည်းကြားပါရစေဦ
း RFA ပြည်သက်တွေကိုကျွန်တော်ပြောချင်တာကတော့ဗျာတော့ကျွန်တော်တို့ဟာဒီ case နဲ့တခုနော်အဆိုးတစ်ခုအောက်ကိုဖြတ်သန်းနေတယ်ဖြတ်သန်းနေတဲ့အခါမှာနော်ကျွန်တော် information ဆိုတဲ့သတင်းအမှန်တွေကိုဒီနေ့လူပြောက်ကခင်းနေပြီသိနေရမယ်သိနေရမယ်ဆိုတဲ့အခါကျတော့ဒီလိုခင်းတဲ့အညီနော်သတင်းအမှန်တွေကိုတက်နိုင်လို့ရှာဖွေပေါ်ထုတ်တင်ပြပေးနေတဲ့မီဒီယာတွေဖြစ်တဲ့ဒီအတန်လွှင့်ဌာနတွေအားလွှင့်တဲ့သတင်းတွေကိုနော်ကျွန်တော်ဒီစီစဉ်နားထောင်ပါဆက်ဖက်ကအခြေအနေရရဒီနေ့နှိုင်းစပါအချင်းချင်းပါပြုံပါလူကြီးအခါကျတော့လုံတင်လုံထိုက်တဲ့ဟာပေါ့လုံတင်လုံထိုက်တာဆိုရင်ကိုယ်ပဲနေရာလေးပေါင်ပြီးတော့လုံဆောင်နိုင်တယ်လေเนาะအာငါတယောက်သေးတော့မဖြစ်ပါဘူးဆိုတဲ့အတွင်းမျိုးလေးဘရောမှမတွေးဘဲနဲ့တော့တနေရာနေပြီးတော့ပေါဝင်ထမ်းဆောင်ပြီးတော့ထမ်းဆောင်ပြီးတော့ကျွန်တော်တို့နိုင်ငံကြီးအမြန်ဆုံးလွတ်လပ်သွားအောင်ကြိုးစားကြပါလို့ကျွန်တော်ပြောချင်တာပဲဗ
ျကဲဆရာဦးဝင်းထွန်းကလည်းကျွန်တော်တို့ RFA ပြည်သက်ကိုအထူးထွေပြောစရာရှိတာရှိရင်လည်းကြားပါရစေခင်ဗျာ
ကျွန်တော်တို့ပြည်သက်ကိုတော့ဘာမှအထူးပြောချင်မရှိပါဘူးတကယ်ကြတော့ကျွန်တော်တို့ကတ်တွန်းဆရာဟာတိုင်းပြည်ကောင်းဆောင်နေလို့ဥဆောင်နေလို့မဟုတ်ပါဘူးကျွန်တော်တို့ကပြည်သက်ရဲ့ရှေ့ရနေပြီးတော့ရှေ့နေလိုက်တဲ့သဘောမျိုးလိုပဲပြည်သက်ကူစားပြည်သက်ခံစားတဲ့ခံစားချက်ခြုံရင်းချက်ရှိရင်ပြည်သက်ဘက်ကပဲဖြစ်ဖြစ်ကျွန်တော်တို့ဒီတိုင်းပြည်ဘက်ကပဲဖြစ်ဖြစ်ဘယ်အကြောင်းအရာပဲဖြစ်ဖြစ်ကျွန်တော်တို့ကရှေ့နေလိုက်ပြီးတော့ထောက်ပြဝေဖန်ရေးပြီးတဲ့ကတ်တွန်းဆရာပါပဲအဲ့တော့ကျွန်တော်တို့အနေနဲ့တာဝန်ကြီးအောင်ရေးချင်ပါတယ်သို့တော်လည်းပဲအချိန်နည်းချိန်ကာရအတွင်းမှာတော့လကောင်းအပြင်မှာတော့လကောင်းရေးကြပါဘူးအပြင်မှာကျွန်တော်ရေးခွင့်ရပြီမလို့ကျွန်တော်ကအတွင်းရပိတ်တန်းနဲ့ဝေးနေတဲ့ခါကျတော့ကျွန်တော်အပြင်ကဘာကိုရေးပြမနေချင်ဘူးကျွန်တော်ရဲ့ကတ်တွန်းညာအတွင်းကိုပဲရေးပြချင်တာပါအဲ့တော့ကျွန်တော်ကလည်းအတွင်းကိုလွတ်လပ်လပ်ရေးပြခွင့်မရတာလေအတွင်းကနေပြီးလွတ်လပ်မရတာနဲ့အတူတူပါပဲအဲ့တော့ကျွန်တော်တို့နဲ့ချင်းဆိုင်နေကြရတဲ့ကျွန်တော်တို့ကျွန်တော်အပါဝင်အခုပြည်သက်လူစုကြီးချင်းဆိုင်နေကြရတာဟိုဘာကွန်မြူနစ်ဆိုတော့ဟိုကြားကောင်ရဲ့ရှေ့ရောက်နေရတော့ပါပဲကျွန်တော်အဲ့တော့ကျွန်တော်တို့ရောက်နေတဲ့ကြားကလည်းတကယ်ကြတော့တော်ရရကြားဆိုရင်ကျွန်တော်လိမ္မာရင်ကြီးအောင်ပြန်လုပ်လို့ရပါတယ်လွှဲပါတယ်ဒါမျိုးသူကတမန်ကြားဖြစ်နေတယ်အဲ့တော့တမန်ကြားမှာကြားဘာဝါတာမဟုတ်ဘူးလူဘာဝါတဲ့ကြားဖြစ်နေတဲ့ခါကျတော့တော်တော်ခက်ပါတယ်အဲ့တော့ဒီကြားကြီးကိုကျွန်တော်တို့နိုင်ငံရေးသမားတွေကပဲလုပ်နိုင်မလားကျွန်တော်တို့စာနေတဲ့သမားတွေအားပဲထောက်ပံ့ကူညီပြီးတော့ဝိုင်းရည်ရင်းနဲ့ပဲကြိုးစားနိုင်မလားနောက်ဆုံးပြည်သက်ကြီးအားပဲကျွန်တော်တို့ညီညီညွတ်နဲ့ပဲပြုပြင်ပြောင်းလဲနိုင်မလားဆိုတော့ကျွန်တော်စောင့်ကြည့်ကြရမှာပေါ့လေအားလုံးစုကြိုးစားကြတာပေါ့
ဟုတ်ကဲ့ခင်ဗျာကဲအခုလိုကာတွန်းနဲ့ကာတွန်းအကြောင်းပြောကြပြတဲ့ဆရာညီမျိုးကြီးကိုထူးပဲကျေးဇူးတင်ပါတယ
်ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကဲအခုလိုကာတွန်းနဲ့ပတ်သက်ပြီးတော့အခုလိုရှင်းလင်းပြောဆိုတော့တဲ့အတွက်လည်းဆရာဦးဝင်းထွန်းကိုကျေးဇူးထူးတယ်ပါနဲ့
ကျေးဇူးပါပဲဗျာ
နောက်တော့ဆင်းနေကြတဲ့မြန်မာပြည်သူပြည်သားအပေါင်းလည်းပြည်ပြာဝေးကွာပြီးကိုယ်စိတ်နှစ်ဖြာကျန်းမာချမ်းသာနိုင်ကြပါစေခင်ဗျာ